ကယားပြည်နယ်ဒီမော့ဆိုမြို့နယ်တွေကစောင်ဒူလာဆိုတဲ့ခြေရွာမှာဒီကနေ့မတ်လ၈ရက်နေ့မနက်၂နာရီလောက်မှာစစ်ကောင်စီကလေရင်နဲ့ဘုံကျဲချခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေမရှိပဲဒီလိုဘုံကျဲတိုက်ခိုက်တာကြောင့်လူအထိခိုက်မရှိပေမဲ့ဖျားကြောင့်နဲ့နေအိမ်တချို့ပျက်စီးသွားပါတယ်ဒါအပြင်ဒီကနေ့မနက်၉နာရီလောက်မှာလဲသေးစုလေးရွာကုန်းတာရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲအပြင်းထန်ဖြစ်ပွားပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်ဒီကနေ့မတ်လ၈ရက်မနက်၂နာရီလောက်ကတီမော့ဆိုမျိုးနဲ့ဆောက်ဒူလာကျေးရွာမှာစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တဲ့အတွက်ဖျားကြောင်းနဲ့နေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်ဆောက်ဒူလာရွာဖက်မှာတိုက်ပွဲတွေဖြစ်နေပေမဲ့လူတွေစုနေတဲ့ထင်းနဲ့ဖျားကြောင်းကိုပြစ်မှတ်ထားပြီးတော့ဘုံကျဲပုံရတယ်လို့ဒေသခံတို့ကပြောပါတယ
်ဒီမင်းတော်လေရင်နဲ့လာပြီးတော့ဘုံလက်ကျဲတော့ပေါ့နော်ဖျားကြောင်းတော်တော်လေးကိုထိသွားဒီကသူပြစ်မှတ်ထားတော့ဒီဖျားကြောင်းမှာသူလူနေတယ်ထင်ပြီးတော့ဖျားကြောင်းကိုပြစ်မှတ်ထားပြီးဘုံလက်ကျဲတာစိုက်ပေါ်တော့မရှိဘူးပြစိုက်ပေါ်တော့ဝေးပါဒါပေမဲ့သူကအဲ့လိုမျိုးပေါ့နော်သူတို့ဒီနေ့တိချောင်းရရှိတဲ့ထင်းနဲ့ပြီးတော့လူစုနေတယ်ရှိတဲ့ထင်ပြီးတော့အဲ့လိုတင်းနေတက်လာပြီးတော့ကျဲတာပေါ့နော်
စစ်တပ်ကဘုံကျဲတက်ခိုက်မှုအတွင်းလူထိခိုက်မှုတော့မရှိဘူးလို့ပြောပါတယ်အခုလိုတက်ခိုက်ခံရပြည်တဲ့နောက်တက်ကြီးရွယ်အိုတွေကလင်းငယ်အပါဝင်ဒေသခံအများစုဘေးလူရာကိုထွက်ပြေးတန်းရှောင်နေကြပြီးရွာထဲမှာအမျိုးသားအနေငယ်ရာကျန်နေလို့လည်းပြောပါတယ်တီမော့ဆိုမြို့နယ်ထဲကသေးစုလဲကျေးရွာနဲ့ကုန်းသာကျေးရွာဖက်မှာလဲစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ထိုးစစ်ဆင်လာတာကြောင့်ကရင်နီပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့မနက်၉နာရီလောက်မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့ကုန်းသာဒေသခံတို့ကပြောပါတယ
်စစ်ကောင်စီကတိုက်စုလေးတိရောက်လာတယ်ကုန်းတာစီလည်းရောက်လာတာပေါ့နော်အဲ့ခါဆိုတော့ဘုံဒီတက်ကရေးဖို့ရတိုက်ပွဲတွေဖြစ်သွားတယ်အဲ့လိုမျိုးတိုက်ပွဲတိုက်ပွဲဖြစ်တာတော့ဟုတ်ပါဘူးနော်ကုန်းနိုင်ဝင်ချင်းလောက်ပါဟုတ်နိုင်နိုင်ကြကြောက်လာပဲဖြစ်တယ်ဗျာဟုတ်တိကတ်တာတွေအဲ့လိုမျိုးရှိနေတာခုနလည်းဘုံလည်းကြီးလည်းထူလာတာလည်းဆက်တိုက်ရောနော်ထူလာတာရှိတယ်ဗျာဟုတ
်စစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်တီမော့ဆိုမြို့နယ်ထဲကငွေတောင်ကျေးရွာအုပ်စုထဲမှာပါတဲ့အောင်ချမ်းသာရွာကြောက်ဆဲကန်းနဲ့သေးစုလဲရွာပူဖားရွာတွေဖက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေမနေ့တုန်းကလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့ကတည်းကတိုက်ပွဲပြင်းထန်နေတဲ့အဲ့ဒီနေရာတွေအပေါ်လေကြောင်းကနေတိုက်ခတ်တာတွေလည်းရှိခဲ့ပါတယ
်။မနေ့ကတော့ဟဲရင်နဲ့တတော်လေးကိုဟဲရင်နဲ့ရောမောင်ဖိုက်တာဖြတ်တည်ခြင်းနဲ့ခလုံးဝုံချင်းသွားဖြစ်တယ်ဟုတ်ဝင်ရတော့ပူစားဖက်ပေါ့နော်ပူစားဖက်မှာတော့ပြင်းထန်တယ်ပြီးတော့ဒီကုန်းတာဖက်မှာအယုံဥပေရပေါ့နော်အဲ့ဒါပြင်းထန်တယ်ရပြီးတော့ဒီ6စက္ကန့်ပေါ့နော်6စက္ကန့်နဲ့တိုက်ပွဲတော်တော်လေးပြင်းထန်တယ်ရနေရတော့မနေ့ကတော့6စီလာလာရ
ငွေတောင်ကျေးရွာအုပ်စုနဲ့သေးစုလဲကျေးရွာအုပ်စုဖက်မှာအင်အားအမြောက်အများနဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့မတ်လ9ရက်နေ့ကနှစ်ဖက်အပြန်အလှန်တိုက်ပွဲပြင်းထန်ခဲ့တယ်လို့တီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ကထုတ်ပြန်ထားပါတယ်နေ့လယ်12နာရီမှာရဟယင်နစီတိုက်လေရင်နစီနဲ့15ကြိမ်တန်တိုင်းဘုံကျဲတက်ခိုက်ခဲ့ပြီးတော့ည9နာရီလောက်မှာတိုက်လေရင်တစီထပ်ပြီးတော့ရောက်လာပြီးတော့ဘုံကျဲတက်ခိုက်ခဲ့တာကြောင့်အရက်သားပြည်သူနေအိမ်15လုံးလောက်ပျက်စီးသွားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုဒီမော့ဆိုမြို့နယ်ဖက်မှာစစ်တပ်ကလေကြောင်းနဲ့တိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဖက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး